ကယောဂကာလတမျိုးဝင်တမျိုးထွက်ကုန်တင်နေတဲ့ကုန်ကားမောင်းသူတွေအတွက်ထုတ်ပြန်ထားတဲ့စည်းမျဉ်းစည်းကမ်းတွေတသမတ်ထဲမရှိရကြအောင်ကုန်စည်ပို့ဆောင်ရေးမှာအခက်အခဲဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ကယောဂကာဝယ်ဖို့ပြည်내နဲ့တိုင်းအသီးသီးရဲ့လုံဆောင်ချက်တွေဟာတပြေးညီမဖြစ်တဲ့အတွက်ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်နေကြုံပဲလို့လုပ်ငန်းရှင်တွေကပြောနေကြပါတယ်။ယောဂဆက်စည်းမှုတွေတမျိုးဝင်တမျိုးထွက်အဆင်ဆင်လုပ်နေရမှာမို့အရင်ကတည်းကအချိန်နှစ်ဆလောက်ကြာကြာနေကြောင်းမူဆယ်ဆန်ကုန်စီတိုင်းဒူဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
။ဟောဇန်ကတည်းလာတဲ့ဆက်ကားကြီးဟာတကူပါစစ်ပဲအမြင်လားမှစစ်မယ်ဒူတော့ဒီစစ်မယ်မန္တလေးဝင်မှစစ်မယ်မန္တလေးနဲ့ချပ်ပြီးတော့ပိုင်းနေသားဘောက်ဝင်မှစစ်မယ်နောင်ရှိုးမှစစ်မယ်လာရှိုးမှစစ်မယ်တရငါးမယ်စစ်မယ်အဲ့လိုမျိုးအစစ်ကိုစစ်ထားတယ်ကြာတော့ကဇန်ကုန်နဲ့မူဆယ်ဆိုအနည်းဆုံးရင်တော့၄ရက်သွားတယ်ခင်ဗျာ၉ရက်လောက်သွားတယ်၅ရက်လောက်နောက်ကျတယ်မန္တလေးမူဆယ်ဆိုရင်၃ရက်သွားတယ်ခင်ဗျာ၆ရက်လောက်သွားတယ်အဲ့ခက်ခဲတော့ရှိတယ်ကောနော်အဲ့ဒါတော့
စတေမာလာကုံတို့ကပြည်အောင်စုအစိုးရကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေလိုက်နာရမယ့်စီကံချက်တစ်ခုကိုထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာကုန်ကားပေါ်ပါရဲသူတွေ14ရက်အတွင်းစစ်ထားရဲ့ကျန်းမာရေးထောက်ခံစာရှိဖို့တတ်မှတ်ထားရဲ့အချိန်နဲ့နေရာမှာကုန်တင်ကုန်ချလုပ်ဖို့ရပ်ဖို့တတ်မှတ်ထားရဲ့နေရာမှာအိပ်ဖို့စားဖို့စရဲစီကံချက်တွေတတ်မှတ်ထားတာပါ။ဒါပေမဲ့လည်းတိုင်းနဲ့ပြည်နယ်အစဉ်အဆက်မှာထိထိရောက်ရောက်အကောင့်တွေပေါ်တာမရှိသလိုထပ်ဆင့်ထုတ်ပြန်တဲ့ညွှန်ကြားချက်တွေကြောင့်အခက်အခဲကြုံနေရရလို့လဲမြန်မာနိုင်ငံဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းအတွင်းရေးမှူးဦးအောင်မိုးက VOA ကိုပြောပါတယ်
။အဲ့ဒီလိုလဲဆိုတော့လိုက်နာမဲ့လူနဲ့လိုက်နာအောင်လုပ်မဲ့လူနဲ့အောက်ကသိုးနေတာဘိုးကထုတ်ထားတဲ့ SOP ကိုလိုက်နာအောင်တိုင်းပြည်သားကြီးဆွေးနွေးနေပြီးတော့ဒါအကောင့်တွေပေါ်မှာနောက်တစ်ခါနိုင်ငံတော်ထပ်ထုတ်လိုက်တော့၃ရက်52နာရီတခါဆက်ရမယ်ဆိုတဲ့အမိန့်ထုတ်လိုက်တော့ဘယ်လိုမှအဆင်မပြေတော့ဘူး။အဲ့ဒါဆိုတော့ကားရဲ့ရက်တဲ့အနေအထားဖြစ်သွားတယ်။သားသမားတွေလည်းဟိုသိတဲ့ကြသွားတယ်။မောင်းနေနိုင်တယ်မောင်းမရ။သွားနေနိုင်တယ်သွားမရ။အဲကိုသေးလုံးနေတော့အဲဟိုတို့လိုကတော့ပြက်လာတာပဲ
။စေးစစ်ချက်တက်တန်း82နာရီတတ်မှတ်ထားတဲ့ကိစ္စကိုအစိုးရကိုတောင်းဆိုထားပြီးဖြေလျှော့ပေးမယ်လို့ထင်ကြောင်းဦးအောင်မိုးကပြောပါတယ်။လောလောဆယ်ရောကုံစိမ့်သီးနာကလွယ်လို့ကြာနေသားကားနဲ့ကုံကြောက်ပစ္စည်းတွေဈေးတက်တာမရှိသေးဘူးလို့ဆိုပါတယ်။ကုံစီစစ်စင်းလာမြန်မို့ကုံစိမ့်လုံးတက်မလာဖို့နိုင်ငံတော်အတိုင်းအခံဒေါ်ဆန်းစုကြည်နဲ့သက်ဆိုင်တဲ့ဝန်ကြီးဌာနတွေအော်တိုဘာ9ရက်ကအစည်းအဝေးလုပ်ခဲ့ပြီးကုန်ကားမောင်းသူတွေနဲ့ရင်နှောင်းလိုက်တွေကိုဗစ်ရောဂါအ мян စစ်ဆေးကိရိယာတွေနဲ့စစ်ဆေးသွားမယ်လို့ဆုံးဖြတ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကပဲခူးတိုင်းအဝယ်မှာတိုင်းအစိုးရကတားပြီးစစ်ဆေးရတဲ့အတွက်ကုန်ကားအရှိ3မိုင်နီးပါးလောက်ပိတ်ဆို့ခဲ့ပါတယ်။အခုတော့မြန်မာပြည်အထက်ပိုင်းသွားမဲ့ကုန်တင်ရင်မောင်းတွေကိုရန်ကုန်တိုင်းမြန်ကုန်မြို့နယ်မင်းသမား MCC မှာယောဂစစ်ဆေးမှုတွေလုပ်ပေးနေပြီးဒီနေ့အောက်တိုဘာ12ရက်တရက်ထဲမှာတင်အယောက်900လောက်စစ်ဆေးနိုင်ခဲ့ပါတယ်။စစ်ဆေးကောက်ကိုလည်းကျပ်2000ကောက်ခံတာကနေဒီနေ့ကျပ်1000ကိုလျှော့ချထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။